အိန္ဒိယနိုင်ငံရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဗုဒ္ဓဟူးနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့အန်ဖန်ဆိုင်ကလုန်းမုန်တိုင်းကြောင့်လူ30ယောက်ထပ်မံနေသေဆုံးပြီးတော့အိန္ဒိယထောင်နဲ့ချီပျက်စီးသွားပါတယ်။အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ရဲ့မြို့တော်ခိုကတ္တမြို့ဟာမုန်တိုင်းတံကိုအပြင်းထန်ဆုံးခံခဲ့ရပြီးတော့မုန်တိုင်းကြောင့်ပြည်နယ်တစ်ဝက်မှာလူ19ယောက်ထပ်မံနေသေဆုံးပြီးတော့6ယောက်ကတော့ခိုကတ္တမြို့ကဖြစ်ပါတယ်။ဒါပြင်တစ်ပင်တွေလဲတာ၊ကားမန်တွေကွဲတာတွေဖြစ်ခဲ့သလိုမိုးတဲထန်စွာရွာသွန်းတာကြောင့်ရေကြီးတာတွေလည်းဖြစ်ခဲ့ပါတယ်။ဆိုင်ကလုန်းမုန်တိုင်းအဖန်ဟာကုန်းတွင်းပိုင်းကိုဝင်ရောက်ချိန်မှာတော့လေတိုင်တုံးကတနအီကို115မိုင်နှုန်းနဲ့ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ပြည်နယ်မှာရှိတဲ့လူ9သိန်းကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရတယ်လို့ပြည်နယ်ဝန်ကြီးချုပ်မမတာဘန်နာဂျီကပြောပါတယ်။မိုးဆမ်းမပြတ်ရွာသွန်းနေတာကြောင့်မုန်တိုင်းနဲ့အဆိုးဆုံးခံရတဲ့နေရာတွေကအခြေအနေတွေကိုမသိရသေးဘူးလို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မုန်တိုင်းကြောင့်12ယောက်ထပ်မံတည်ဆုံးခဲ့ပြီးတော့တချို့ပြည်နယ်တွေမှာတော့လျှက်စစ်မီးပြတ်တောက်တာတွေရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ဂုတ်ဘတ်တွင်မှလူနှစ်တန်းခွဲလောက်ကိုမုန်တိုင်းကယ်ဆယ်ရေးစခန်းတွေကိုရွှေ့ပြောင်းပေးခဲ့ပြီးအဲဒီမှာရင်းညာဒုက္ခသည်တွေလည်းပါတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နိုင်အောင်လှုပ်ဆောင်နေတဲ့အတွက်မုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းရှုပ်ထွေးမှုတွေနဲ့အခက်အခဲတွေတော့ရှိနေပါတယ်။တချို့လူတွေကတော့ဗိုင်းရပ်စ်ကူးစက်ခံမှစိုးရိမ်နေတဲ့အတွက်ကယ်ဆယ်ရေးစခန်းတွေကိုမသွားကျင်ကြဘဲဖြစ်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။